ဒီလနိုဝင်ဘာလလေကစပြီးရိုဟင်ဂျာဒုက္ခသည်2000ကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စကိုဆိုင်းငံ့ထားဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာအကြီးအကဲကညင်ညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်နဲ့မြန်မာရိုဟင်ဂျာတွေကိုပြန်ပို့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပြီးသူတို့ရဲ့လွတ်လပ်မှုနဲ့အသက်အန္တရာယ်အတွက်စိုးရိမ်စရာဖြစ်တယ်လို့ကုလသမဂ္ဂအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှဲဘက်ရှလက်ကဒီနေ့ညင်ညာချက်ထုတ်ပြောခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်တပ်ဖြတ်မှုတွေဥပဒေမဲ့ဖန်ဆီးမှုတွေတောက်လာမှုကန့်သက်ချက်တွေကျန်းမာရေးနဲ့ပညာရေးဝန်ဆောင်မှုကန့်သက်ချက်တွေရှိနေစေဖြစ်တယ်ဆိုတဲ့အထောက်အထားတွေကိုလည်းကော်မရှင်နာမင်းကြီးယုံကဆက်လက်ရရှိနေတယ်လို့လည်းအကြေညာချက်ထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာဆင်းရဲကိုကင်တွယ်ဖြစ်ရှင်းပြီးဒုက္ခသည်တွေပြန်သွားနိုင်မဲ့အခြေအနေကိုအလေးနဲ့ဖန်တီးပေးဖို့ကိုလည်းမရှဲဘက်ရှလက်ကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒုက္ခသည်တွေနေရာပြောင်းရင်မှာနိုင်ငံတကာစံတွေနဲ့အညီလူလူလလားပြောင်းချစိတ်ရှိဖို့လုံခြုံမှုနဲ့သူ့ရဲ့ဂုဏ်သိက္ခာတွေကိုအဓိကထားဖို့ကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းထားပါတယ်။ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဒုက္ခသည်တွေကိုနိုဝင်ဘာလလယ်ကစပြီးအထောက်လိုက်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အောက်တိုဘာလကုန်ပိုင်းမှာသဘောတူခဲ့တာဖြစ်ပါတယ်ခင်ဗျာ။